2019ခုနှစ်ဟာအပူချိန်မှတ်တမ်းတင်မှုသမျှဒုတိယအပူပြင်းဆုံးနှစ်ဖြစ်ပြီးဒီမတိုင်ခင်အပူပြင်းဆုံးနှစ်ဖြစ်တဲ့2016ခုနှစ်နဲ့အတူတူညီပါလောက်ရှိခဲ့တယ်လို့ဥရောပသမဂ္ဂ EU ရဲ့ဥရယာတီစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။2019ခုနှစ်ကကမ္ဘာလုံးဆိုင်ရာအပူချိန်ဟာ2016ခုနှစ်ကထက်3.3 ဒီဂရီဆယ်စီယပ်ပဲပိုနေတယ်လို့ Copernicus ဥရယာတီကြောင်းလုံးမှုဆိုင်ရာဌာန C3S ကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။2016ခုနှစ်ကရာသီနှစ်တစ်ခုမှာမှတစ်ချိန်နဲ့ကြုံရတတ်တဲ့ El Niño ဥရယာတီအခြေအနေကြောင့်ကမ္ဘာအပူချိန်ဟာ 3.1 ဒီဂရီဆယ်စီယပ်အထိတက်သွားခဲ့တာပါ။ဒီကိစ္စကလည်းဟာမှတ်တမ်းတင်မှုသမျှအပူဆုံးဖြစ်ပြီးစတင်မှတ်တမ်းတင်ရင်ကလေးကဆိုရင်2010ကနေ2019ခုနှစ်အထိကာလဟာအပူပြင်းဆုံးဆယ်စုနှစ်ဖြစ်တယ်လို့ C3S ကပြောပါတယ်။2019ခုနှစ်ကဘာလို့ဆိုင်ရာအပူချိန်ဟာ1981ခုနှစ်ကနေ2010ပြည့်နှစ်ကာလအတွင်းဆမ်းမြအပူချိန်တဲ့3.6 ဒီဂရီဆယ်စီယပ်ပိုများပါတယ်။ဒီကိစ္စ9နှစ်အတွင်းကမ္ဘာမြေရဲ့အပူချိန်ဟာစက်မှုထိုးကားတဲ့ကာလမတိုင်ခင်နှစ်တွေကတည်းက 1.1 ကနေ 1.2 ဒီဂရီဆယ်စီယပ်အထိပိုများပါတယ်။2020ပြည့်နှစ်ရဲ့ပထမသတင်းပတ်အတွင်းမှာကိုပဲအော်စတြေးလျနိုင်ငံအရှေ့တောင်ပိုင်းမှာတော်မီလောင်ကျွမ်းတာနဲ့အင်ဒိုနီးရှားမှာရေကြီးတာကြောင့်လူသားစင်ပေါင်းများစွာသေဆုံးခဲ့ရတာလို့ဥရုယာတီနဲ့ဆက်ဆက်တဲ့သဘောဝဘေးရန်တွေကြုံထားရပြီးပါပြီ။အပူချိန်မြင့်တက်လာတာနဲ့အညာဒီလိုကပ်ဘေးဆိုးတွေမကြာခဏကြုံလာရမှာဖြစ်တယ်လို့ပိုပြီးတော့လည်းကျင်းထန်လာမယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။